တနင်္ဂနွေတောင်ပိုင်းမှာဒီလာဇမ်းမင်းဖြစ်ပွားခဲ့တဲ့ဘုံပေါက်ခွဲတိုက်ခတ်မှုတွေမှာလူ20ထက်မနည်းပါဝင်တဲ့အကြောင်းဒီကနေ့ဘန်ကောက်မြို့ကသတင်းစာရှင်းလင်းပွဲမှာထိုင်းရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်
ผู้ที่ทําการสืบสวนคดีนี้ตั้งแต่วันที่10นะครับทราบขั้นตอนหมดแล้วนะครับว่าแผนพฤติกรรมของคนร้ายที่มาที่ไปเป็นอย่างไรนะครับ
လတ်လုံးမှာတော့ဘလူတက်ခတ်ခဲ့တဲ့တန်တရားရှိသူတွေဘယ်ရလာပြီးဘယ်ကိုသွားတယ်ဆိုတာတွေကိုစုံစမ်းနေစေဖြစ်ပြီးတက်ခတ်မှုဖြစ်ခဲ့တဲ့ဒေသ9ခုမှာလူ20လောက်ပူးပေါင်းကြံစီခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့အကြီးအကဲချက်တစ်ချိုင်ကျင်တာကပြောဆိုခဲ့တာပါလူ၄ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာတွေရခဲ့တဲ့ဩဂုတ်လ17ရက်နေ့စနေရက်နေ့တက်ခတ်မှုတွေအတွက်ဘသူကမှတော့သူတို့လက်ချက်ဆိုပြီးအခုချိန်အထိကြေညာတာမျိုးတော့မရှိသေးပါဘူးစစ်တပ်ကကျွန်တော်နောက်ခံပေးရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလူလူဆန္ဒခံယူဝဲကျင်းပအတည်ပြုပြီးရပိုင်းအတွင်းမှာပဲကြုံရတဲ့တက်ခတ်မှုမှာပြပကဆွံ့ရောက်ဖွဲ့စည်းရင်းနဲ့ဆက်နွယ်မှုမရှိဘူးလို့လည်းထိုင်းရနာဘနေပြောဆိုထားတာပါထိုင်းရတပ်ဖွဲ့အကြီးအကဲကတော့တန်တရားရှိသူတွေအားလုံးဤပါဟာငယ်ရွယ်တဲ့မျိုးဆက်တွေဖြစ်ကြပြီးပြစ်မှုကျူးလွန်မှုတွေနောက်ကျောင်းရာဇဝင်မရှိတာကြောင့်စုံစမ်းဖော်ထုတ်ရမှာအခက်အခဲရှိနေတယ်လို့လည်းဒေသနောက်တွေကိုပြောဆိုခဲ့ပါတယ်။မွတ်စလင်အများစုနေထိုင်ရာထိုင်းနိုင်ငံတောင်ပိုင်းမှာ2004ခုနှစ်ကစလို့ပေါ်ပေါက်နေတဲ့ပုံကံမှုတွေနဲ့အခုတက်ခိုက်မှုတွေဟာဆက်နွယ်မှုရှိမရှိဆိုတာကိုလည်းအတိမပြုတ်နိုင်သေးကြောင်းရဲချုပ်ကပြောဆိုသွားပါတယ်။